Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်ဇူလိုင်လ1ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25ရို့ကနေစတင်ဆက်လွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဗြိတိသျှဥချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့နှစ်20ပြည့်ထိမ့်မဲ့ဖြစ်ဟောင်ကောင်မှာရောက်နေတဲ့တရုတ်သမ္မတရှိမောက်အုပ်ချုပ်ရေးမှူးသည်ဒီကနေ့ကျန်းသက်စာချိန်ဆိုပါရယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိသီးခံနိုင်စွမ်းရောပါလာနေပြီဖြစ်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ပီယိုမှာတွေ့ဆုံချိန်ပြောဆိုလိုက်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ရှားပေါင်းနဲ့သူကြီးညာပေးသွားမှာပါ
သတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့အမေရိကန်နိုင်ငံရေးသမိုင်းမှာဟိုးလီးတကြောကြောဖြစ်ပြီးတော့သမ္မတနစ်ဆန်နှုတ်ထွက်သွားခဲ့ရတဲ့ Watergate အရှုပ်တော်ပုံကြီးဖြစ်ခဲ့ရတာအခုဆိုရင်45နှစ်ရှိသွားခဲ့ပြီဖြစ်ပါတယ
် Reporters are usually people who stick to the facts and they're told not to speculate or imagine but my sense is that some people in the newsroom at that time knew where things could go
Watergate အရှုပ်တော်ပုံကြီးနဲ့ပတ်သက်ပြီးတော့အဲ့ချိန်က Washington Post သတင်းစာရဲ့ရာဇဝတ်ဆိုင်ရာတရင်တော့မာတင်ဝီလ်ပြောတော့တာဖြစ်ပါတယ်ဒီကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံ၆နိုင်ငံကိုခီးသွားလာခွင့်ယာယီကန့်သတ်တဲ့အမိန့်ကိုကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစပြီးတော့အသက်ဝင်လာပြီးဖြစ်တဲ့အကြောင်းတခါကိုကံပညာစုံကမ္ဘာမီတော်ဝေးတန်းပြိုင်ပွဲမှာမြန်မာနိုင်ငံကကချင်တိုင်းသားအောင်လအန်ဆန်ကမ္ဘာချန်ပီယံဖြစ်သွားတဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားပေါင်းတို့ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဗြိတိသျှဥချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့နှစ်20ပြည့်ထိမ့်မဲ့ဖြစ်ဟောင်ကောင်ကျွန်းမှာရောက်နေတဲ့တရုတ်သမ္မတရှီချင်းပင်ရဲ့ရှေ့မှောက်အုပ်ချုပ်ရေးမှူးသည်ကယ်ရီလမ်ဒီကနေ့ကျန်းသက်စာချိန်ဆွလိုက်ပါတယ်ဟောင်ကောင်ကိုနောက်ဆုံးအုပ်ချုပ်ခဲ့တဲ့ဗြိတိသျှဥချုပ်ရေးမှူးက1998ခုနှစ်မှာတရုတ်နိုင်ငံလက်ထက်ပြန်လည်လွှဲပြောင်းပေးချိန်တုန်းကအခမ်းအနားကျင်းပခဲ့ရာစိတ်ကဲမှာပဲဒီကနေ့ကျင်းပတဲ့အခမ်းအနားမှာဟောင်ကောင်နဲ့တရုတ်ပြည်မှာရည်လန်းတွေကိုပြင်ထူထားခဲ့တာပါကျူဆူရကလက်ခံတည်ပြုခဲ့ပြီးဒီကနေ့ကျန်းသက်စာချိန်ဆွခဲ့တဲ့အုပ်ချုပ်ရေးမှူးအစ်စ်ကိုတော့ဟောင်ကောင်ကမဲဆန္ဒရှင်အရေးတွေ့ရဲ့တည်ရတဲ့နှုန်းကသာမဲပေးဆုံးဖြတ်ခွင့်ရခဲ့တဲ့အတွက်လဲဒီမိုကရေစီတက်ကြွလို့ရှားသူတွေကမတရားတဲ့လုပ်ရည်အဖြစ်ကန့်ကွက်ဝေဖန်ထားပါတယ်။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပေါ်ပေါက်လေးရှိတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ကြောင့်လုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်ရန်နဲ့ချီတာဝန်ပေးထားပါတယ်။ကျန်းသက်စာချိန်ဆွပွဲခန်းနဲ့ကီလိုမီတာအနည်းငယ်ကွာလောက်ကဆန္ဒပြပွဲတစ်ခုမှာတော့ဒီမိုကရေစီလို့ရှားသူတွေနဲ့တရုတ်စိုးရလူသားစုတွေကြားအနည်းငယ်ရုံးရင်းဆန့်ကပ်ဖြစ်ခဲ့ပါတယ်။တရုတ်သမ္မတရဲ့သုံးရကြခီးစဉ်တွင်ဟောင်ကောင်မှာလုံခြုံရေးကိုလည်းတိုးမြှင့်ထားတာပါ။တရုတ်သမ္မတကတော့ခီးစဉ်တွင်အလွှာပေါင်းစုံကလူတွေနဲ့တွေ့ဆုံမှာဖြစ်ချောင်းပြောဆိုထားပေမဲ့လုံခြုံရေးတိုးမြှင့်ထားတဲ့အတွက်ဆန္ဒပြပွဲတွေနိုင်ငံရေးအရာပြုဝင်ပြောင်းလဲဖို့တောင်းဆိုမှုတွေကိုတိုက်တွန်းရမယ်လားလားမရှိပါဘူး။ဟောင်ကောင်ကျွန်းတော်ပြည်မကြီးကတရုတ်နိုင်ငံသားတွေခံစားဝင်မရှိတဲ့လွတ်လပ်ခွင့်တွေတော်တော်များပေးထားတဲ့တနင်္ဂနွေအုပ်ချုပ်မှုစနစ်နှစ်ခုပုံစံနဲ့ဗြိတိသျှနိုင်ငံက1998ခုဇူလိုင်လ1ရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဟောင်ကောင်ကိုပြန်လည်လွှဲပြောင်းပေးချိန်မှာဗြိတိသျှနဲ့တရုတ်တို့ကြားလက်မှတ်ရေးထိုးခဲ့တာတွေကအခုကစီလျော်မှုမရှိတော့တဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်
။သမ္မတဒေါ်နယ်ထရန့်ပြန်ပြင်ရေးဆွဲထားတဲ့ခီးသွားလာခွင့်ယာယီတားမြစ်တဲ့သမ္မတအမိတ်ကြေညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခီးသွားခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ6နိုင်ငံကလာရောက်ကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှင်တွေလေစိတ်တွေမှာတွားရောက်စုဝေးခဲ့ကြပါတယ်။ကြာတာပတိနဲ့ညနေမှာစတင်အသက်ဝင်တဲ့ဒီဥပဒေအသေးအရာပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုတွင်ဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်ဆံမှုရှိကြောင်းခိုင်လုံတဲ့အထောက်အထားပြကြရမှာဖြစ်ပါတယ်။အီရန်၊လေးဗျား၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်စတဲ့နိုင်ငံ6နိုင်ငံကဝင်လာကြမဲ့သူတွေရဲ့ဗီဇာလျှောက်လာတွေကိုဘယ်လိုကင်တွယ်ဆောင်ရွက်သင့်လဲဆိုတာနဲ့ပတ်သက်လို့ဒီဥပဒေစတင်အသက်မွေးခင်လေးမှာအမေရိကန်အစိုးရတာဝန်ရှိသူတွေကရှင်းပြခဲ့တာမှာတော့တခြားနိုင်ငံတစ်ခုကတဆင့်အမေရိကန်ပြည်ထောင်စုကိုဇူလိုင်လ6ရက်နေ့မတိုင်ခင်လာဖို့ခွင့်ပြုချက်ရထားပြီးသားသူတွေကိုလာရောက်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီရဲ့နောက်ပိုင်းမှာလာရောက်ဖို့အစီအစဉ်သူတွေကိုတော့နောက်ပိုင်းမှာကင်တွယ်ဆောင်ရွက်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်
မြက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိသီးခံနိုင်စွမ်းရောပါလာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ပီရိုမှမနေ့ကတွေ့ဆုံရင်းပြောဆိုလိုက်ပါတယ်။မြက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းကုန်းစီစဉ်နေပေါ်ပြပြသားသားတုံ့ပြန်စမှာဖြစ်ကြောင်းလဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်ဂျီရောမှာတင်းတောက်တီကိုပြောကြားခဲ့တာပါ။မြောက်ကိုရီးယားဆိုရပေါ်ဆက်ရှိသီးခံတဲ့မဟာဗျူဟာတွေကအောင်မြင်မှုမရှိဘူးလို့လည်းအမေရိကန်ဆိုရဟောင်းရဲ့မူဝါဒကိုရင်းညွှန်းပြီးသမ္မတထရန့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားကလက်နက်စီစဉ်တွေကိုဆွန့်လွှတ်အောင်ဘလောက်ထိဖိအားပေးမလဲဆိုရပေါ်နိုင်ငံခေါင်းဆောင်တွေသဘောထားကိုလက်မှုရရှိနေတယ်လို့ကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာလည်းဝေဖန်မှုတွေရှိခဲ့ပုံပေမဲ့မနေ့တုန်းကတော့ညှို့တဲ့သဘောထားတွေကိုပြသခဲ့ကြပါတယ်။စီစဉ်ထားတဲ့အချိန်ပိုကြာပြီးနိုင်ဝက်ကျော်လာဆွေးနွေးခဲ့ပြီးမှတော့တောင်ကိုရီးယားသမ္မတကအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ခံမှမှုနဲ့လက်တွေ့ဆန်တဲ့သဘောထားပေါ်ချီးကျူးခဲ့တယ်လို့ကာကွယ်ရေးဆိုင်ပူးပေါင်းဆောင်ရွက်မှုနဲ့မြက်ကိုရီးယားနျူကလ িয়ার အရေးဆုံးကိစ္စရဲ့ပရိုဂရမ်မှာပုံသဘောထားတွေချက်ချင်းပြင်းပြင်းရရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။
ကုလသမဂ္ဂအဖွဲ့ကနှစ်စဉ်ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်အသုံးပြုတဲ့ဘတ်ဂျက်ငွေဒေါ်လာ၈ဘီလီယံထက်ကနေတန်း600ကိုဖြတ်တောက်ဖို့ကုလသမဂ္ဂအထူးထွေးညီလာခံကတောက်ကြနေမှာမဲခွဲဆုံးဖြားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့နှစ်စဉ်3စရိတ်4ပုံ2ပုံကျော်ကိုထောက်ပံ့ပေးနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ဖိအားပေးလှုပ်ဆောင်မှုတွေလုပ်ပြီးတဲ့နောက်ပိုင်းမှာအခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ1ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်တဲ့ကုလသမဂ္ဂအထူးထွေးအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအပါအဝင်ကုလသမဂ္ဂအဖွဲ့အတွင်းဒီကကြားတဲ့နေရာတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုထားပါတယ်။လုပ်ငန်းပေါင်း16နေရာမှာရှိတဲ့အရက်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေစစ်သားပေါင်း13,000ကျော်ကိုထောက်ပံ့ပေးနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအဖွဲ့ဟာပြီးခဲ့တဲ့နှစ်တွေကစပြီးတော့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံခဲ့ရတာပါ။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုစစ်သားတွေဟာစီကံလိုက်နာမှုမရှိသလိုသူတို့အခြေဆိုင်တဲ့နေရာတွေကအရက်သားတွေကိုအကာအကွယ်အလုံလောက်မပေးနိုင်ပဲတခါတရံမှာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေပါကျူးလွန်တာတွေရှိတဲ့ဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။ဒီလိုအနေချက်တွေနဲ့ပြဿနာတွေရှိနေပေမဲ့လည်းပြဿနာဖြစ်နေတဲ့တိုင်းပြည်တွေကအကာအကွယ်လိုအပ်တဲ့အရက်သားတွေလူသားချင်းစာနာထောက်ထားမှုအထောက်အပံ့တွေနဲ့တည်ငြိမ်တဲ့အဖွဲ့အစည်းတွေရရှိဖို့အတွက်ငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့တွေဟာအရေးကြီးတဲ့အခင်းကဏ္ဍမှာရှိနေတော့မယ်ဖြစ်ပါတယ်ရှင
်။ UAE ဗီဇာအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ဒီလိုမဲကန်တမျိုးမိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီတလီနိုင်ငံကမ်းခြေကိုဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ပြဿနာကိုကူညီဖြေရှင်းနိုင်ရေးအီတလီပြင်သစ်နဲ့ဂျာမနီပြည်ထောင်ဝင်ကြီးတွေပါရမီမှာမနက်ဖြန်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။လူပေါင်းထောင်ပေါင်းချီဝင်ရောက်လာနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံကတော့ရေချောင်းကဝင်ရောက်လာနေသူတွေတခြားမြေထဲပြည်နယ်ဒေသနိုင်ငံတွေကိုသွားအောင်တိုက်တွန်းအားပေးဖို့ရည်ရွယ်ပြီးဒုက္ခသည်တွေကိုကယ်ဆယ်နေတဲ့စစ်ကမ်းတွေကိုပိတ်ပစ်ဖို့အထိဒီသတင်းပိုင်းဆော့ပိုင်းမှာပဲသတိပေးထားတာပါ။ပြဿနာကိုဖြေရှင်းဆွေးနွေးဖို့အီတလီပြည်ထောင်ဝင်ကြီးမာကိုမီနီတီပြည်သက်ပြည်ထောင်ဝင်ကြီးဂျက်ကွန်လွန်ဂျာမနီပြည်ထောင်ဝင်ကြီးသောမတ်စ်တမ်မဇရာတို့ကဥရောပဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့မနက်ဖြန်တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။အာဖရိကတိုက်နိုင်ငံတွေကအများစုပါဝင်တဲ့ဒုက္ခသည်တွေအတွက်ဥရောပကိုဝင်ရောက်ရာအဓိကလမ်းကြောင်းဖြစ်နေတဲ့အီတလီနိုင်ငံဟာဒီနေ့ထက်မှပဲလူသဘောင်း 12,000 ကိုလက်ခံထားပြီးလည်းဖြစ်ပါတယ်။
ပြင်သစ်လက်ရာဇုံးဝါဒီခေါင်းဆောင်မရင်းလပန်းဟာဥရောပသမဂ္ဂအဖွဲ့ရဲ့ရန်မုံငွေတွေကိုအလွဲသုံးစားလုပ်မှုနဲ့တောက်ကြနေမှာတရားစွဲခံခဲ့ရပါတယ်။ရန်မုံငွေအလွဲသုံးစားလုပ်မှုဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့လပန်းဟာတောက်ကြနေတုန်းကတရားသူကြီးရှေ့မောက်မှာထွက်ဆိုမှုလုပ်ခဲ့ပါတယ်။လပန်းဟာပြင်သစ်အခြေစိုက်ဥရောပပါလီမန်မှာသူတာဝန်ထမ်းဆောင်ခဲ့တဲ့အချိန်တုန်းကသူ့ရဲ့လွတ်တော်ရေးရလက်ထောက်မှုကိုလက်စားပေးပြီးခိုင်းစေရာမှာရန်မုံငွေအလွဲသုံးစားမှုတွေရှိခဲ့တယ်ဆိုပြီးတရားစွဲခံထားရပါတယ်။ဒါဖြစ်ပါတယ်လပန်းကတော့ဒီကိစ္စမှာသူ့အနေနဲ့အမားရင်းတစုံတရာလှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းညင်းဆိုထားတယ်လို့ဒါဟာနိုင်ငံရေးလှုပ်ဆောင်မှုဆွဆွဲချက်တစ်ခုသာဖြစ်တယ်လို့ပြောပါတယ်ဥရောပပါလီမန်ကတော့ဒေါ်လာ 5.8 တန်းအထိအလွဲသုံးစားလှုပ်ခံခဲ့ရတယ်လို့ဆိုပါတယ်ရှင
်အမေရိကန်ပြည်ထောင်စု Illinois ပြည်နယ်တိုက်သွန်းမှာကြောင်းတက်နေတဲ့တရုတ်ကျောင်းသားတူကိုပြန်ပြီးဆွဲဖမ်းဆီးမှုနဲ့အမျိုးသားတူကိုအရေးယူလိုက်ပါတယ်အသက်26နှစ်အရွယ်တရုတ်ကျောင်းသူရင်ရင်ဆန်းကိုပြန်ပြီးဆွဲဖမ်းဆီးမှုနဲ့အသက်28နှစ်အရွယ်Brand Christensen ဆိုသူကိုမနေ့တုန်းကပဲတရားဆွဆုလိုက်ပြီးရှေ့လာမဲ့တင်းနေလာနေချင်ပြည်အောင်ဆုံးတရားရုံးတစ်ခုမှာရုံးထုတ်မှဖြစ်ပါတယ်တရုတ်ကျောင်းသူကတော့တည်ဆုံသွားပြီလို့အာနာဝိုင်းနေယူဆထားပါတယ်အီလီနိုင်းပြည်နယ်အာဗနာမြို့မှာတိုက်ခန်းတစ်ခုငှားရမဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့အတွက်ဇွန်လ9ရက်နေ့မှာပဲတရုတ်ကျောင်းသူပြန်ပြီးဆွဲခံခဲ့ရတာပါဗီဒီယိုမှတ်တမ်းထဲမှာတော့တရုတ်ကျောင်းသူရှေ့ထန်ကောင်မှာတိုက်တက်လိုက်သွားတဲ့အနက်ရောင်စစ်တန်အက်စထရာကားအမျိုးအစားတန်မြတ်ရှိသူခရစ်စတန်ဆန်ပိုင်ဆိုင်တဲ့ကားအမျိုးအစားဖြစ်နေတဲ့တွေ့ရကြောင်းလဲအမှုကိုစုံစမ်းစစ်ဆေးသူတွေကပြောဆိုပါတယ်ပြည်အောင်စုစုံစ ဆိုင်စစ်ဆေးပြု FBI ရဲ့တရားရုံးကိုတင်ပြတဲ့အမှုထမ်းမှာတော့ဒီအကြောင်းသူကိုဖမ်းဆီးထားကြောင်းတန်မြတ်ရှိသူရဲ့ပြောဆိုမှုကို FBI ထောက်လှမ်းရေးတစုံတစကြားခဲ့ရပြီးနောက်မှာပဲစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်
American ပြည်ထောင်စုညူယောက်မြို့မှာရှိတဲ့ Bronx Lebanon ဆေးရုံမှာမနေ့တော့ကြာနေကတနက်ပစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆရာဝန်တဦးသေဆုံးခဲ့ပြီးလူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနက်သမားဟာဘယ်လိုဆိုရက်ဆရာဝန်ဖြစ်ပြီးသူ့ကိုယ်သူလည်းအဲ့ဒီမှာပဲအဆုံးစီရင်ခဲ့ပါတယ်။သူဟာလေပိုင်းဆိုင်ရာစော်ကားမှုနဲ့အလုပ်ထုတ်ပစ်ခံခဲ့ရတဲ့ဆရာဝန်တယောက်ဖြစ်ပြီးအဲ့ဒီလိုအလုပ်ထုတ်ပစ်ခံရတဲ့အတွက်သူ့ရဲ့လုပ်ဖော်ကိုင်းပွဲတွေကိုပြစ်တက်မယ်လို့လည်းချင်းချောက်ပြောဆိုခဲ့သူဖြစ်ပါတယ်။ဘယ်လိုဟာ Rifle တနက်နဲ့အတူဆေးရုံထဲကိုပြန်လာပြီးသူ့လှုပ်လှုပ်ခဲ့တဲ့ဌာနမှာတနက်ပစ်ခဲ့ရမှာဆရာဝန်တဦးသေဆုံးပြီးလူ6ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီ rifle တနာကိုသူ့ဖို့ထားတဲ့ဆရာဝန်တွေရဲ့အဖြူရောင် Judy Gold Angie အောက်မှာယူဆောင်လာခဲ့တာဖြစ်ပါတယ်ဘယ်လိုအလုပ်ထုတ်ခံခဲ့ရပြီးနနစ်အကြာမှာမှအခုလိုပြန်လာပြီးဘာကြောင့်တနက်ပြစ်ခတ်မှုလုပ်တာလဲပြီးတော့သူအလုပ်လုပ်ခဲ့တဲ့နေရာ16လွာကိုတက်ပြီးမှတနက်ပြစ်ခတ်တာဟာတဦးတယောက်ကိုပြစ်ခတ်ဖို့လိုက်ရှာနေခဲ့သလားဆိုတာကိုသိရဖို့အတွက်စုံစမ်းစစ်ဆေးသမားတွေကအချက်အလက်တွေစုံစမ်းစစ်ဆေးနေဖြစ်ပါတယ်ရှင
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးများပြီးတော့ဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရုံးငန်းမျိုးစုံဖွင့်ထားတဲ့ Watergate အဆောက်အဦမှာ1982ခုနှစ်ကနေဂျွန်လကချိုးဖြတ်ခိုးမှုဖြစ်ခဲ့တာကိုဆိုရင်45နှစ်ရှိသွားခဲ့ပါပြီ။ပထမတော့ဒါကိုတာမန်ခိုးဝင်မှုနောက်တစ်ခုလောက်ပဲမြင်ခဲ့ကြတာပါ။နောက်တော့မှဒါဟာအမေရိကန်သမ္မတအင်ဗီဒေါ်နဲ့နှိစက်တဲ့ထင်ပေါ်သူတွေပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံကြီးဆိုတာပေါ်လာခဲ့တာဖြစ်ပါတယ်။အကျိုးဆက်အနေနဲ့တော့အဲ့ဒီအချိန်ကသမ္မတရစ်ချက်နစ်ဆန်နှုတ်ထွက်ပေးလိုက်ရပါတယ်။ VOA ရရှားဘာသာဌာနရဲ့သတင်းတော့ Rafael Sokov က Watergate Hotel ကိုရောဒီကိစ္စကိုစုံစမ်းပြီးဖော်ထုတ်ရေးသားခဲ့တာမှအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တဲ့အဲ့ဒီအချိန်ကသတင်းတော့ဒီအလုပ်လုပ်ခဲ့တဲ့ Washington Post သတင်းစာတိုက်ကိုတွားရောက်ပြီးတော့သတင်းတော့ရေးသားပေးပို့ထားပါတယ်။ကိုကျော်တော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ I shall resign the presidency effective at noon tomorrow.
မနေ့ကနေ့လေမွန်လေးချိန်ကစပြီးသမ္မတဖြစ်ကနှုတ်ထွက်မဲ့အကြောင်းအဲ့ဒီချိန်သမ္မတ Richard Nixon ကကြေညာတာပါ။သူယာရုကနှုတ်ထွက်ခဲ့ရတဲ့အခြေအနေဟာ1982ခုနှစ်ဇွန်လ18ရက်နေ့ကစခဲ့တာပါ။အဲ့ဒီနေ့မှာသမ္မတ Nixon ရဲ့လက်ထောက်တွေငွေပေးခိုင်းစီခဲ့တဲ့တခုတွေက Watergate အဆောက်အဦမှာရှိတဲ့ Democratic Party ရဲ့ရုံးချုပ်ထဲမှာအတန်ဖန်းဆက်တွေခိုးတက်ဖို့အတွက်ချိုးဖျက်ဝင်နေကြပါလေ။ Democratic Party ဌာနချုပ် DNC မှာလူ9ယောက်ကိုဖမ်းမိပြီးနောက်တည့်မှာတော့အဲ့ဒီအချိန်သမ္မတအင်ဗျူရောပြောခွင့်ရ Ron Ziegler ကအဲ့ဒီဖြစ်ရပ်ကိုတတိယဒဏ်စာချိုးဖျက်ခိုးဝင်မှုလို့အထင်ကရပြောခဲ့ပါတယ်။ဒါပေမဲ့လည်း Washington Post သတင်းတောက်တွေကတော့အဲ့ဒီအတိုင်းမယူလိုက်ကြပဲသတင်းကန်တွေကနေရောပြင်ပကနေပါအပြင်းထန်စုံစမ်းခဲ့ကြပါတယ်။ Martin Wall ဟာ Washington Post သတင်းစာကအဲ့ဒီအချိန်ရာဇဝမှုဆိုင်ရာသတင်းတောက်ပါ
။ Reporters are usually people who stick to the facts and they're told not to speculate or imagine.
တင်တော့ဒီအချက်လက်တွေကိုစုကင်ထားသူဖြစ်ပြီးမခံမမှုဓမ္မမဟုတ်စိတ်ထင်နဲ့တွေးမကြည့်ဘူးသူတို့ကိုပြောထားတာပါဒါပေမဲ့အဲ့ဒီချင်းသတင်းကန်းထဲမှာရှိနေသူတို့ချောကဒီကိစ္စဘာဆက်ဖြစ်နိုင်လဲဆိုတော့သိခဲ့ကြရတယ်ကျွန်တော်ခံစားမိပါတယ
်အခင်ဖြစ်တဲ့ညကဝါရဲဟာတာဝန်ကျအက်ဒီတာဖြစ်ပြီးရဲတွေဆက်သွယ်ရေးဗီဒီယိုနဲ့ပြောတာကိုသူကြားလိုက်ရတာတခုအပေါ်အာရုံကျခဲ့ပါတယ
် Doors are open at the Watergate
Watergate မှာတကားတွေပွင့်နေတယ်လို့ပြောတာကြားလိုက်ရပါတယ
်ဒါရင်းနောက်ပိုင်းမှာသူကသတင်းကန်းကိုတွားမိပါတယ်
Well, anything going on today? And they said, "Wow, there really is." They were filled with excitement.
ဒီနေ့တခုဖြစ်တာများရှိသလားဆိုတော့ဟာသိရှိတာပေါ့လေ။သူတို့တွေစိတ်လှုပ်ရှားနေပါလေ။လှုပ်လို့ရပါနဲ့ပေါ့လေ။အဲဒီချင်းကရှိနေတဲ့သူအားလုံးကိုတာဝန်တွေချပေးတယ်။ကျွန်တော်က Republican Party နဲ့ဆက်ဆက်ရှိတဲ့နာမည်ကြီးပုဂ္ဂိုလ်မျိုးစုကိုဖုံးခေါ်ဖို့တာဝန်ချပါတယ်။ဒီခိုးဝင်မှုက Republican တွေကစတာဓမ္မမဟုတ်လောက်တာလို့ဘသူကမှမပြောပဲတိုင်ဖက်ကလောက်တာလို့ပြောကြပါလေ။
ဝါရဟာဝါရကိအရှုတော်ပုံကိစ္စကိုသတင်းအဓိကလိုက်ခဲ့သူမဟုတ်ပေမဲ့လည်းစုံစမ်းသတင်းလိုက်ခဲ့ကြသူပို့သတင်းစာရဲ့သတင်းတော်တွေဖြစ်တဲ့ Carl Bernstein နဲ့ Bob Woodward တို့နှင်းညမပြတ်လုတ်ခဲ့ကြတာကိုအမှတ်ရစေပ
ါ I think the Washington Post was way ahead in the opening days but the stories were so good that led
to the Washington Post ကတော့ရှေ့ရောက်ခဲ့တယ်ကျွန်တော်ထင်ပါတယ်ဒါပေမဲ့သတင်းကတိတ်ကောင်းတော့တခြားသတင်းဌာနတွေကအဲဒီကြားတွေကလည်းဒါကိုလိုက်ဖို့ဆုံးဖြတ်ခဲ့ကြတာပါ
လက်ရှိအချိန်မှာလည်း DNC ရဲ့ကွန်ပျူတာစနစ်ကိုဖောက်ဝင်ပြီးအချက်အလက်တွေခိုးယူသွားတာမှာရုရှားပတ်သက်နေသလားဆိုတာပေါ်စုံစမ်းစစ်ဆေးနေတာနဲ့မီဒီယာတွေအပေါ်ဒွန်လန်ထရန့်ရဲ့တုံ့ပြန်ပုံတွေက Watergate တုန်းကနဲ့ဆင်တူနေတာတွေကို Wire ကထောက်ပြပါဗျ
။ Part of the reason that Watergate left a legacy and part of the legacy is
ဝါတရီဖြစ်ရကနေစူရပေါ်တနည်းမြင်နေကြည်ရတိုက်ခတ်လို့ရတိကျထားတယ်အမွေချန်ခဲ့တာကတော့အကြောင်းတစ်စိတ်ဒီပိုင်းမှာရန်လိုရလို့ကျွန်တော်မဆိုတော့ဘူးဒါပေမဲ့တနည်းအမြင်ဆိုတာကတော့သိကြပါတယ်ပြီးတော့သမားသိရစဉ်းစားဖို့မရပဲမီဒီယာရန်သူဖြစ်နိုင်တယ်ဆိုပြီးတစ်ခါတစ်ခါပြောပြလိုက်သလားလို့တော့ခက်စားမိပါတယ်စူရထဲမှာတနည်းရာကဒါမှမဟုတ်မီဒီယာရဲ့လူတချို့ကအင်ဂျီရောကိုရန်သူဖြစ်မြင်ကောင်းမြင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ကတော့အဲ့ဒီလိုလုံးဝမမြင်တယ်လို့ဒီမှာအဲ့ဒီလိုမြင်တဲ့လူမမျက်စစရှိမယ်လို့လည်းကျွန်တော်ကတော့မထင်ပါဘူး
။ဝါဒကိအရှုတော်ဘုံကိုဖွင့်ချတာမှာသူနဲ့လူဖို့ကိုင်ပဲ့တဲ့နောက်တွေဟာစာနေစင်းတော်ဝင်ရှိတဲ့အတိုင်းလုပ်ခဲ့ကြတာလို့ဝါရကပြောပါတယ်။55နှစ်ကြာပြီးတဲ့နောက်မှာတော့ဝါရဟာဝါရှင်တန်ပို့စ်မှာပဲဆက်ရှိနေသေးပြီးအဲ့ဒီတော်ဝင်ကိုဆက်လုပ်နေသေးပါပဲခင်ဗျာ
။ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်ကနိုင်ငံ6နိုင်ငံကိုခီးသွားလာခွင့်ကန့်သတ်ထားတာနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။သမ္မတဒေါ်နယ်ထရန့်ပြန်ပြင်ရေးဆွဲထားတဲ့ခီးသွွာလာခွင့်ယာယီတားမြစ်တဲ့သမ္မတအမိတ်ကြီးညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခီးသွွာခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ6နိုင်ငံကရောက်လာကြမဲ့သူတွေကိုကူညီပေးဖို့အတွက်လူမှုကြီးကြပ်ရေးရှိနေတဲ့လေးစိတ်မှသွားရောက်စုဝေးနေကြပါတယ်။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပေါင်း120ယာယီပိတ်ပင်ပြီးကန့်သတ်မှုဟာလည်းကြာသရေးနေမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီကြောင်းပြည်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ခီးသွွာလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဘူအဖင်ခေါ်ဆိုကြတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းဇွန်လ26ရက်နေ့ကပြောကြားလိုက်ပါတယ်။သမရရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်ထဲကအများစုကိုလည်းစတင်ကျင့်သုံးခွင့်ပြုလိုက်ကြောင်းနိုင်ငံတော်တရားရုံးချုပ်ကြေညာချက်မှာဖော်ပြထားတာကြောင့်ဒီဥပဒေဟာဇွန်လ29ရက်ကြာသပတေးနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေသေးအရပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်ဆံမှုရှိကြောင်းခိုင်လုံတဲ့အထောက်အထားပြကြရမှာဖြစ်ပါတယ်။အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်စတဲ့နိုင်ငံ၆နိုင်ငံကဝင်လာကြမဲ့သူတွေရဲ့ဗီဇာလျှောက်လာတွေကိုဘလို့ကင်တွယ်ဆောင်ရွက်သင့်တယ်ဆိုတာနဲ့ပတ်သက်လို့ဒီဥပဒေစတင်အသက်မဝင်ခင်လေးမှာအမေရိကန်အစိုးရအရာရှိတွေကရှင်းပြခဲ့တာမှာတော့တခြားနိုင်ငံတစ်ခုကတဆင့်အမေရိကန်ပြည်ထောင်စုကိုဇူလိုင်လ6ရက်နေ့မတိုင်ခင်လာဖို့ခွင့်ပြုချက်ရထားပြီးသူတွေကိုလာရောက်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီရက်နောက်ပိုင်းမှာလာရောက်ဖို့စီစဉ်သူတွေကိုတော့နောက်ပိုင်းမှာကင်တွယ်ဆောင်ရွက်သွားမယ်လို့အစိုးရအစိုးရအရာရှိတွေကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လာအတွက်မူလကလေးကတွေးဆုံဖို့စီစဉ်ထားပြီးသူတွေတွေးဆုံမဲ့အစီအစဉ်တွေကိုပယ်ဖြစ်မှာမဟုတ်ကြောင်းဒါပေမဲ့အသစ်လျှောက်ထားသူတွေအနေနဲ့တမယိုးကြစစ်ဆေးမင်းများခံရတာအပြင်အမေရိကန်နိုင်ငံအတွင်းမှာနေထိုင်သူမိသားစုဝင်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားထပ်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းရောက်နေပြီးသားသူတွေနဲ့မိသားစုဝင်ဖြစ်ကြောင်းပြနိုင်တဲ့အထောက်အထားတွေကတော့မိဘ၊ဇနီး၊ခင်ပွန်း၊သားသမီးအရွယ်ရောက်ပြီးတဲ့သားနဲ့သမီးသမက်ချွေးမဒါမှမဟုတ်ညီကိုမောင်နှမဖြစ်တဲ့ဆိုတဲ့အထောက်အထားတွေပါဝင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။မိသားစုဝင်ဖြစ်ကြောင်းအထောက်အထားပြလို့မရနိုင်သူတွေစီးရင်မှာတော့အဖိုးအဖွားမြေဦးလေးအတော်တူတူမညီအကိုမောင်နှမဝမ်းခွဲခဲမရောက်မရောက်ခမချွေးမတမက်စိစကြောင်းလန်းထားသူနဲ့တခြားဆွေမျိုးဝေးတဲ့သူတွေပါဝင်ပါတယ်အခုလိုခွဲခြားတတ်မှတ်ရတာဟာလူဝင်မှုကြီးကြပ်ရေးဥပဒေထဲမှာပါတဲ့အချက်တည်းအပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အစိုးရကအခုထုတ်ပြန်လိုက်တဲ့ကန့်သတ်ချက်တွေဟာတင်းကျပ်လွန်းကြောင်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေMike Fuera ကပြောပါလေ
How could you deny that someone's grandparent has a close bona fide relationship with the family? How could you deny that a fiance doesn't have that?
ကိုဖွာတော်ဆက်တဲ့သူတွေဟာတရားဝင်မိသားစုဝင်နေမဟုတ်ဘူးလို့ဘယ်လိုလုပ်ပြီးတော့သတ်မှတ်မလဲ။နောက်ပြီးတော့ကိုနဲ့ဆက်ဆက်ထားတဲ့လူတစ်ယောက်ကိုရောကိုနဲ့တရားဝင်ဆက်ဆက်မှုမရှိပါဘူးလို့ဘယ်လိုလုပ်ညှင်းပယ်မလဲ။ကျွန်တော်တို့တိုင်းပြည်ဟာတမူထူးခြားစွာလူသားတွေရဲ့အခြေခံအခွင့်အရေးတွေကိုရပိုင်ခွင့်ပေးထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအချက်ကိုပဲဒီကနေ့ကျွန်တော်တို့အောင်ဆက်ပြီးတော့လှုပ်ဆောင်ကြရမှာပါ။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်အရပောင်း120ယာယီပိတ်ပင်ပြီးအမေရိကန်နိုင်ငံကိုလာရောက်မဲ့နစ်စင်ဒုက္ခသည်အရေးအတွက်ကို9000အဖြစ်ကန့်သတ်မှုဟာလည်းကြာသပတေးနေ့တရက်ထက်မှပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွင်းမှာရှိနေပြီးသားမိသားစုဝင်တွေနဲ့ခိုင်လုံတဲ့အထောက်အထားပြနိုင်တဲ့ဒုက္ခသည်တွေကိုတော့ဝင်ရောက်ခွင့်ပြုမယ်လို့ဆိုပါတယ်။ဒီဥပဒေကြောင့်အမေရိကန်ကိုလာကြမဲ့မြန်မာဒုက္ခသည်တွေကိုပါအတော်လေးထိခိုက်စေနိုင်တယ်လို့ဆိုလာသူကတော့ BACI အမေရိကန်မြန်မာလူမှုရေးအသင်းက
အမှုဆောင်အဖွဲ့ဝင်တဦးဖြစ်သူဒေါက်တာရိုဒင်းကပါ
ဒါဗမာပြည်သားဒုက္ခတဲ့ရတီလာဖို့အမေရိကန်လာဖို့ကတော်တော်လေးကိုထိခိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဆိုတော့အဲ့ဒီမှာတားမြစ်ထားတဲ့ဟာတော်တော်များတယ်။နံပါတ်၁အချက်ကတော့ရပောင်း120 refugee တွေကိုပိတ်လိုက်မှာဖြစ်တယ်။ဆိုတော့ခုဒီနေ့ကနေရပောင်း120ဆိုတော့ဇူလိုင်ဩဂတ်စက်တင်ဘာဒီ physical ရကုန်နဲ့ထိဖြစ်သွားမယ်။အဲ့မှာတော်တော်လေးတော့ဒါထိခိုက်မယ်လို့ကျွန်တော်မြင်တယ်
။အခုလ29ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေအတွက်ဟာ4,900နီးပါးရှိသွားပြီလို့အစ်မအမေရိကန်အရာရှိတွေကပြောတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်တဲ့2019ခုနှစ်ဘာနာနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေအတွက် 5,000 ပြည်ကနီးနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမိသားစုဝင်တွေနဲ့ဆက်နွယ်ပြီးလာရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုထပ်မံခွင့်ပြုဖို့ရှိနေသေးတာကြောင့်အဲ့ဒီကန့်သတ်ချက်အရေအတွက် 5,000 ထက်ကျော်သွားနိုင်တယ်လို့ဆိုပါတယ်။ရွှေပြောင်းအခြေချနေထိုင်မှုရောက်လာကြတဲ့ဒုက္ခသည်တဝက်လောက်ဟာအမေရိကန်မှာဆွေမျိုးသားချင်းရှိထားကြပြီးသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။ကုဇော်ဝန်လိုက်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အာဇာသတင်းဘက်ကိုလည်းပြေးခြင်းပါတယ်။ကုကံပညာဇုံ၃ခွင့်ရှိတဲ့ Middleweight တွင်ကမ္ဘာ့ချန်ပီယံပြိုင်ပွဲ Mixed Martial Art MMA Middleweight World Championship လို့ခေါ်တဲ့ One Championship ပြိုင်ပွဲမှာမြန်မာစပအုံးလိုနာမည်ကြီးတဲ့အောင်လအန်ဆန်ချန်ပီယံဖြစ်သွားပါတယ်။ရန်ကုန်မှာမနေ့ကကျင်းပတဲ့ဘောလုံးပွဲမှာလက်ရှိချန်ပီယံရုရှားနိုင်ငံသား Vitali Bigdash ကိုအနိုင်ရပြီးတော့သူချန်ပီယံဖြစ်သွားတာပါ။ဒီကြောင်းပြည်စုံကိုတော့မိုင်းငင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Ladies and gentlemen, after 5 rounds, we go to the judges scorecards. And all three judges see it for your winner.And you won middleweight world champion.
ဖြစ်ကြခဲ့ရတဲ့အတန်ကတော့တောက်ကြမီကရန်ကုန်မြို့တူဝနာအားကစားခန်းမမှာမြန်မာကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပတဲ့ One Championship Middleweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲမှာအောင်လအန်ဆန်အနိုင်ရရှိကြောင်းဒိုင်လူကြီးကကြေညာသွားတာဖြစ်ပါတယ်။လက်ရှိချန်ပီယံဖြစ်သူVitali Big Dash ကိုစင်ခေါ်ပြီးရှင်ပြိုင်ထိုးခဲ့တဲ့ပွဲမှာစုစုပေါင်း9ချီမြောက်အပြန်အလှန်ထိုးတက်ခဲ့ပြီးတဲ့နောက်ဒိုင်တွေအားလုံးကအမှတ်ပြေပေးပြီးတညီတညာတဲ့အောင်လအန်ဆန်းကိုအနိုင်ပေးခဲ့တာပါအခုလိုချန်ပီယံဆုကိုရရှိဖို့သူ့အနေနဲ့နေရောညပါအင်တိုက်အားတိုက်လေ့ကျင့်ခဲ့ရတယ်လို့အောင်လအန်ဆန်းကပြိုင်ပွဲအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ်ကျွန်တ
ော်အချက်ကတော့ဒီမှာဒီနေ့မှာဒီမှာချန်ပီယံဖြစ်တယ်ကျွန်တော်ဆက်အင်းမဲ့အဲ့ဒါအဲဒီတော့ကျွန်တော်တို့အားလုံးအားပေးကြတယ်ကျွန်တော်တို့စူးစမ်းပြီးတော့တော့ဒီပွဲဆိုပြီးတော့ကျွန်တော်ဒီကျန်စူးစမ်းတော့တကယ်ဆိုကျွန်တော်ညံရောမညံဘူးเนาะကျွန်တော်ကအဲစွန်းရောမစွန်းချင်ဘူးလို့ပြောတယ်ညံစူးစမ်းပြီးတော့နင်းနေညနေယူအောင်စူးစမ်းပြီးတော့ဒီတော့ကမ္ဘာ့ချန်ပီယံဖြစ်လာဖြစ်ပါတယ်အဲ့ဒါကျွန်တော်ကကျွန်တော်အားနဲ့ကျွန်တော်ရဲ့အင်အားနဲ့ပြောဟုတ်ဘူးအားလုံးဒီလိုမျိုးကျွန်တော်ကိုကူညီပေးတော့ကျွန်တော်စပွန်ဆာရတွေ့ဟုတ်လားဒီကမြန်မာစပွန်ဆာတွေပဲမြန်မာဒီမှာကျွန်တော်ကစားတိုင်းကကျွန်တော်အားပေးရတဲ့အားလုံးကျွန်တော်ရန်ကြီးစုတယ်အားလုံးရန်ချစ်တယ်အဲ့ဒါပြီးတော့မြန်မာဒီမှာဘာမဆိုကျွန်တော်စူးစမ်းပြီးတော့စုစုပေါင်းပေါင်းညီညွတ်ပြီးလုပ်ရင်ဘာမဆိုဖြစ်နိုင်လို့ကျွန်တော်ဒီလိုမျိုးအားပေးစီပါတယ
်အခုလိုကချင်တိုင်းသားအောင်လအန်ဆန် MMAMiddleweight တန်းကမ္ဘာ့ချန်ပီယံဆုကိုစွခုနိုင်တာဟာမြန်မာနိုင်ငံအတွက်တာမကအရှိတောင်အာရှဒေသအတွက်ပါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းညီဖြစ်သူကမ်ဆန်းကဗီဒီယိုကိုပြောပါတယ
်။ကျုပ်ကချင်းတူးကြောင်နေဖြင့်ဂုံယူရယ်နောက်တစ်ခုကတော့ကျွန်တော်ဗမာပြည်အားလုံးဗမာပြည်သားအားလုံးအတွက်ရောအကျိုးပြုမဲ့နိုင်ပွဲတစ်ပွဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တိုင်းရင်းသားတွေအားလုံးအတွက်ရောစီးလုံးညီညွတ်မှုအတွက်ပံ့ပိုးနိုင်မယ်အောင်မြင်မှုတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ
်။အခုလိုချန်ပီယံဆုကိုစုခုနိုင်ဖို့အောင်လအန်ဆန်းဟာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကပြိုင်ပွဲအဆင့်ဆင့်ကိုရှင်ပြိုင်ထိုးတက်ခဲ့ရတယ်လို့ဆိုပါတယ်။ One Championship Middleweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲနဲ့ပတ်သက်လို့ဂမ်ဆန်းကအခုလိုပြောပြပါတယ
်။ One FC ဒီဟာကတော့အခု Middleweight ကတော့အရေးကြီးတာပါ။ Middleweight တို့ဒီ weight တမ်းမှာအရေးကြီးတဲ့ weight တမ်းမှာပါတယ်။နောက်တစ်ခုကတော့UFC နဲ့ဒီကမ္ဘာမှာ UFC နဲ့ ONEFC နှစ်ခုပဲရှိတယ်။ကျွန်တော်ဒီအနောက်ပိုင်းမှာတော့ UFC အရှေ့ပိုင်းမှာကတော့ ONEFC အရှေ့ပိုင်းဆိုမှဒီ Russia လို့ပါတော့အားလုံးမျိုးပါပါတယ်။တကယ်ကိုဒီဒေါ်လာတန်းထောင်နဲ့ချီမှကြီးတဲ့ထိုးပွဲစီစဉ်ပေါ့နော်အဖွဲ့အစည်းတစ်ခုဖြစ်ပါတယ
်။မနေ့ကဘိုလ်လူပွဲကိုမြန်မာတွေတာမကနိုင်ငံတကာမှာ online ကနေအားပေးကြည့်ရှုတဲ့ပရိသတ် တန်းနဲ့ချီရှိခဲ့ပြီးအဲ့ဒီတဲကအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာပရိသတ်ကိုစစောလှိုင်ကတော့အောင်လအန်ဆန်းဟာပြိုင်ဘက်ရဲ့အားနည်းချက်ကိုထိရောက်အောင်အသုံးချနိုင်ခဲ့တယ်လို့အခုလိုပြောပါတယ်
။ဘာလို့သူကစိုက်တိုးတွေကတစ်ဖက်ကလူကသူ့ကိုချုပ်ပြီးတော့သူနိုင်တဲ့နယ်ကွင်းကိုထိုးဖို့ကြိုးစားတယ်။ဒါပေမဲ့သူကသူတန်းနဲ့ဒီချုပ်ကနေပြန်ပြီးတော့အချိန်တိုင်းမသေးနဲ့ပြောတော့မြန်မာတိုင်းစံစံတက်ဝိစံစံသူကမတည့်ရပြီးတော့ရှင်ထိုးတဲ့နည်းစနစ်ကိုသူစုံဟောင်းရတယ်။အဲ့တော့သူကောင်းတာချက်ပြန်လှုပ်ပြီးထိုးတဲ့အခါမှာတစ်ဖက်လူကသူ့ကစားဝယ်ပြက်သွားပြက်သွားတဲ့အခါကျတော့သူတစ်ခါအဲ့ချိန်မှာသူထိုးခွင့်ရသွားတယ်ထိုးခွင့်ရသွားပြီးတော့လဲသွားတဲ့အချိန်မှာသူတိုက်ထိုးတယ်ထိုးပြီးတဲ့အချိန်မှာသူထိုးတဲ့ဥစ္စာကတစ်ဖက်လူကိုထိရောက်ဖြစ်တဲ့အခါကျတော့ပွဲရံပွဲပြီးသွားနိုင်ဒါပေမဲ့တစ်ဖက်လူကသူ့ကိုဆန်ရှင်ထိုးဖို့အချိန်ညံပြတဲ့အခါမှာသူကအတင်းလောကကြီးလုံးလာမှတွေ့ပြီးသူကရှောင်ပေးလိုက်တယ်အဲ့တော့သူအနေနဲ့ကသူ့ရဲ့ပွဲဒီငွေတတ်မှတ်ထားတဲ့သူထိုးတဲ့ထိုးနည်းစနစ်ကိုသူစက်တဲ့ကျင့်သုံးသွားတွေ့တယ်
ဒီကနေ့2016ခုနှစ်မှာမြန်မာနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာ Vitaly Big Dash ကိုအောင်လအန်ဆန်းရှုံးခဲ့ပြီးတဲ့နောက်ဒီနှစ်မှာပြန်လည်ရှင်ပြိုင်ထိုးခွင့်ရခဲ့ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မနေ့ကဒီလက်ဝဲပွဲကိုကြည့်ရှုနေစဉ်မှာပဲရန်ကင်းမြို့နယ်စနစ်ရပ်ကွက်ကအသက်64နှစ်အရွယ်အမျိုးသားတဦးဟာဆိတ်လုရှားပြီးတော့ပွဲကြည့်နေစမှာပဲတည်ဆုံသွားခဲ့ပါတယ်။အောင်လအန်ဆန်းဟာဒီကနေ့မှတော့အဲဒီတည်ဆုံသွားခဲ့တဲ့သူရဲ့နေအိမ်ကိုသွားရောက်ပြီးတော့မိသားစုကိုသွားရောက်ပြီးအားပေးစကားပြောကြားခဲ့ပါတယ်ခင်ဗျာ။ VOA ကနေမြန်မာဘာသာအစီအစဉ်လေးကိုညနေ9:00 နာရီခန့်ဆက်ပြီးတော့အသံလွှင့်ပေးနေပါတယ
်။မြန်မာတမတော်ကအကျန်းဖက်တောင်းချမ်းလူလို့ခေါ်ဆိုတဲ့ဒိုင်ယနာလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့တရင်သမားတွေကိုတပ်မတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာတိုးချောင်းစီလျော်တယ်လို့ VOE သောတာရှင်တွေကယူဆပါသလားတရင်သမားတွေကိုပုံမှန်18တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညတရားရည်လမ်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတရားရည်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမည်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
။သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ဒီကနေ့ည9:00နာရီမတိုင်ခင်ကျွန်တော်တို့ကိုဆက်သွယ်ကြဖို့အတည်ပြုခြင်းပါခင်ဗျာ။အခုကစပြီးတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ချင်းအုပ်ချုပ်ရေးမှူးသေးရဲ့ဒီကနေ့ကျန်းသက်စာချိန်ဆိုပွဲခန်းနာကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းပြင်ကတရုတ်ရဲ့ဩဇာအာဏာကိုချင်းချောက်တဲ့လူရဲမျိုးတွေကိုတိခတ်မှာမဟုတ်ကြောင်းဟောင်ကောင်ပြည်သူတွေကိုတတိပေးလိုက်ပါတယ်တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုလုံခြုံရေးကိုတိခတ်အောင်လုပ်တာအစိုးရအာဏာကိုချင်းချောက်တာအပြည့်အမောက်လုပ်တာတွေကိုလက်ခံမှာမဟုတ်တဲ့ကြောင်းတရုတ်သမ္မတကတတိပေးပြောဆိုလိုက်ကြပါမြောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိတိခတ်နိုင်စွမ်းရောပါလာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ဗျူအမှာမနေ့တုန်းကတွေ့ဆုံရင်းမှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်လေးပေါ်ပြက်ပြက်သားသားတုံ့ပြန်သွားမှာဖြစ်ကြောင်းလဲတောင်ကိုရီးယားသမ္မတမွန်ဂျွန်ရင်းနဲ့အတူအင်ဗျူအမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။မြောက်ကိုရီးယားအစိုးရပေါ်ဆက်ရှိတိခတ်နဲ့မဟာဗျူဟာရီယာအောင်မြင်မှုမရှိဘူးလို့လဲအမေရိကန်အစိုးရဟောင်းရဲ့မူဝါဒတွေကိုရည်ညွှန်းပြီးသမ္မတထရန့်ကပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရပ်ပြန်လည်ပြင်ဆင်ရေးဆွဲထားတဲ့ခီးသွွားလောက်ရင်ယာယီတမ်းမြစ်တဲ့အမိတ်ချင်ညာချက်ဟာဆန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားရှိပဲစတင်အသက်ဝင်သွားပါပြီ။သမ္မတရဲ့ခီးသွွားလောက်ရင်တမ်းမြစ်ချက်မှာပါဝင်တဲ့နိုင်ငံ၆နိုင်ငံကရောက်လာတဲ့သူတွေကိုအကူအညီပေးဖို့လွန်မှုကြီးကြပ်ရေးရှိနေတဲ့လေဆိပ်တွေမှာထွက်ရောက်စုဝေးခဲ့ကြပါတယ်။ကုလသမဂ္ဂကနှစ်စဉ်ငင်းငယ်ထင်းသိမ်းမှုလုပ်ငန်းတွေအတွက်အသုံးပြုတဲ့ဗဏ္ဍာငွေဒေါ်လာ၈ဘီလီယံနဲ့ကနေတန်း၆ဟာကိုဖြတ်တောက်ဖို့ကုလသမဂ္ဂထရီညီလာကမနေ့တုန်းကမျက်ခွက်ဆုံးဖြစ်လိုက်ပါတယ်။ကုလသမဂ္ဂရဲ့နှစ်စဉ်34ဘုံတပုံကျော်ကိုထောက်ပံ့ပေးနေတဲ့အမေရိကန်နိုင်ငံကသမ္မတဒေါ်နယ်ထရန့်ဆွေရဲ့ PR ပေးမှုတွေလွတ်လာပြီးတဲ့နောက်ပိုင်းမှာပဲအခုလိုဖြတ်တောက်ဖို့ဆုံးဖြတ်လိုက်ကြပ
ါတရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နယ်ကမ်မင်းဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 လိုင်းတို့မီတာ16 19နဲ့25ရုပ်ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါThank you.
This program has come to you from the Voice of America, Washington.